ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းတွေအတိုင်းဆိုရင်ရွေးကောက်ပွဲကိုလွတ်လပ်စွာစောင့်ကြည့်ခွင့်နဲ့ရွေးကောက်ပွဲမတမာမှုတွေကိုတက်တဲ့အထောက်ထားရဖို့ခက်ခဲတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောဆိုလိုက်ပါတယ်။ဒါကြောင့်လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်ရင်အတွက်ရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာစီမင်းတချို့ကိုပြန်လည်ပြင်ဆင်ပေးဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတောင်းဆိုထားပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုဝင်ဘာလအစောပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်အမှတ်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေမဲထည့်ရတဲ့အခြေအနေ၊မဲရည်တွဲမှုတွေနဲ့မဲယုံတွင်အခြေအနေတွေကိုမှတ်တမ်းရိုက်ကူရယူခွင့်ပိတ်ပင်ထားတာကိုပြန်လည်ပြင်ဆင်ပေးဖို့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်သူတွေကပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ်။ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့များပူးပေါင်းဖွဲ့စည်းထားတဲ့ရွေးကောက်ပွဲပညာပေးရေးနဲ့လေ့လာစောင့်ကြည့်ရေးမိဖက်များမြန်မာပြည်အဖွဲ့ကမတ်မြနန္ဒတင်ကတောင်းဆိုခဲ့တဲ့အချက်တွေကိုအခုလိုပြောပြပါမယ
်။ဟိုမဲယုံနဲ့မှာဟိုကတပ်ပုံတွေပါလေ။ရိုက်လို့မရဘူး။မတန်းယူခြင်းမရှိဘူးပေါ့နော်။နောက်ပြီးတော့နောက်တစ်ချက်ကကြတော့လေ။နောက်ထပ်ဒီအပိုက်လေးချက်မှာပါပါခါနောက်ထပ်တစ်ခုမှာပါနေတာကြတော့ဟိုပါတော့တက်တဲ့ထောက်ထားနဲ့တကွာတင်ကြမှာပဲ။ဟိုပါအပြင်ခံစားရင်းလို့ရမယ်ပေါ့နော်။တက်တဲ့ထောက်ထားနဲ့တကွာတင်ရတဲ့နယ်ဒီခါကျတော့တော့တက်တဲ့ဘလို့ယူမလဲပေါ့။ဒီမဲရတဲ့ကိစ္စကိုကျွန်တော်တို့ကလေ့လာရဆိုရင်အဲဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘလို့တက်တည်ရှိမလဲပေါ့အဲကျွန်တော်တို့စိုးရိမ်နေလေစိုးရိမ်နေဆိုတဲ့အခါကျတော့ဥမာမဲပေးမှုကိုမထိခိုက်ဘူးဆိုရင်ဒီအားလုံးမဲပေးပြီးသွားတဲ့အချိန်ပေါ့ဒီ၄နာရီပေါ့နော်ဒီညနေ၄နာရီမှာကျွန်တော်တို့ဒီမဲရတဲ့အချိန်မှာကျွန်တော်တို့မှတ်တမ်းယူခွင့်အခါများပြုဖို့ပေါ့လေဆိုတော့အဲဒီဟာတွေကကျွန်တော်တို့မရှင်းတဲ့ဟာတွေကျွန်တော်မဲအောင်မဲယုံပေါ့မဲယုံဆိုဘလို့လဲဘယ်လောက်လောက်ထိအတိုင်းကြောင်မဲယုံလို့သတ်မှတ်ထားတယ်လေပေါ့ဥမာဒီမဲပေးတဲ့နေရာမဟုတ်ဘဲနဲ့ဒီမဲယုံရဲ့ပြင်ပအဲဒီတောင်းဝင်းရှိရအိမ်မှာတော့မက်ဆန္ဒရှင်ကလည်းတန်းစီပြီးတော့ဆောက်နေတယ်။ဒါအဲ့ဒါမျိုးဆိုလို့ရှိရင်ကျမတို့ကဟိုမတန်းယူခွင့်ရှိတလားပေါ့ဘလို့ဟာမျိုးကကျမတို့ရဲ့ဒီဥပဒေအချုပ်ချုပ်တာဖြစ်မလဲပေါ့။အဲအဲ့ဒါမျိုးလည်းကျမတို့သိချင်တာနေကျမတို့ဘက်ကမှားရင်းသွားလို့ရှိရင်လည်းဒီကမှာပြဿနာတွေကျမတို့မဖြစ်ချင်ဘူးပေါ့
။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတော့ပြင်ဆင်ပေးဖို့ကတိမပေးခဲ့ပဲစဉ်းစားပြီးအကြောင်းပြန်မဲ့အကြောင်းမဲ့တုံ့ပြန်ခဲ့တယ်လို့မမြနန္ဒာအတင်းကပြောပါတယ
်။ခုမှဆိုလို့ရှိရင်မဲယုံနဲ့တော့ရက်ချက်မရှိဘူးမဲအပြင်ကနေပေါ့သုံးချက်ပြီးတော့မှရိုက်ပေါ့။အဲအဲ့လိုမျိုးသဘောမျိုးနဲ့လည်းသူတို့ပြောပါတယ်။ပြောတယ်ဒါမှတိကျတဲ့ဟာမျိုးတစ်ခုတော့ကျမတို့ကဒီတခြားတနိုင်ငံလုံးတိုင်းတိုင်းတခြားအဖွဲ့တွေမှာကျမတို့စုပေါင်းပြီးတော့မှထပ်ပြီးတော့မှအကြံပြုချက်တွေကျမတို့ထပ်ပြီးတော့ပေးပို့ရမယ်လို့ထင်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာသတ်မှတ်ချက်တွေအရရွေးကောက်ပွဲစောင့်ကြည့်လူတွေဟာရွေးကောက်ပွဲကော်မရှင်ထံကိုလျှောက်ထားရမယ်ဆိုတာဟာလေနိုင်ငံသားတယောက်ရဲ့ရွေးကောက်ပွဲစောင့်ကြည့်နိုင်ခွင့်မူလအခွင့်အရေးကိုပိတ်ပင်ရာရောက်တယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကထောက်ပြကြပါတယ်ဒါအပြင်ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုတို့ရဲ့အတွေ့အကြုံအရလဲမဲဆန္ဒရှင်တွေလက်လန်းမိတဲ့နေရာမှာမဲပေးနိုင်တဲ့မဲယုံတွေမရှိတာနောက်မဲဆန္ဒရှင်စီးရင်တွေမှားယွင်းနေတာဒီကြောင့်မလို့လွတ်လပ်မျှတဲ့ရွေးကောက်ပွဲဖြစ်ရေးဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့လည်းမမြနန္ဒာတင်းကပြောပါတယ
်လွတ်လပ်လို့ပြောလို့ရှိရင်ကျွန်တော်တို့ကဘာအဆက်ခဲတယ်ရှိလဲဆိုတော့နော်ဘာအဆက်ခဲတယ်ရှိလဲဆိုတော့ဥမာလွတ်လပ်ကတော့ပေးမှာပဲဆမရဲ့ဒါပေမဲ့မျှတမှုရှိမှမရှိဘူးဆိုတော့ကျွန်တော်မသိကြဥမာဘယ်လိုလဲဆိုတော့ဒီမဲပေးဖို့အတွက်ကိုလူ100လောက်ကဟလာအဲဒီလိုပဲလူ100တောင်းအလောက်ကတခြားကျော်အားနေကြမှာလာအမယ်ဘာလို့လဲဆိုမဲယုံနေရခြေရောက်အုပ်စုတွေမှာလည်းရှိတာလေအဲ့လိုမျိုးဆိုတဲ့အခါကျတော့အဲ့ဒီလိုလာဖို့ဆိုလူကြီးကမလာကြတော့ဘူးကျွန်တော်တို့2010တုန်းကအတွေ့အကြုံရဆိုသူကပြောလဲဆိုတော့ရွာတရွာအနေကျွန်တော်တို့ပြောတယ်ရန်ကုန်တိုင်းနဲ့မှာပဲနော်ဒါသူကပြောလဲဆိုကျွန်တော်တို့ကလည်းတွေးကြမလို့ဘူးကျွန်တော်တို့ရဲ့အုပ်စုတွေမှာအရန်ကောင်းပါတယ်တဲ့ဟာဘလို့ကောင်းတာလဲလို့ပြောတဲ့အခါကျတော့သူကအကုန်လုံးနဲ့ကျွန်တော်တို့ကိုသာသူတရားပဲမဲ့ခဲ့ပေးတာတဲ့အဆင်ပြေတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကျွန်တော်တို့ကြုံခဲ့ရတယ်ဆိုတော့အဲ့လိုမျိုးဆိုတော့တော့ဒီလွတ်လပ်လပ်လို့ပြောရင်တော့လွတ်လပ်မှာပါလူလူနဲ့လည်းပြေလို့ရပါမှာဒါပေမဲ့ဒီလွတ်လပ်မှုဒီဆိုတာကလူလူကအဆင်မပြေဘူးပေါ့လူလူအဆင်ပြေနေတဲ့နေရာမျိုးတွေမှာမယုံနေမရှိဘူးမဲခင်းနေမှာကြံခဲ့မယ်ဆိုလို့ရှိရင်တော့ဒီလူလူအတွက်တော့မျှတမှုတော့မရှိနိုင်ပါဘူး
ရွေးကောက်ပွဲစောင့်ကြည့်ရေးစီမင်းသတ်မှတ်ချက်တွေအရရွေးကောက်ပွဲစောင့်ကြည့်လို့သူတွေဟာရွေးကောက်ပွဲကော်မရှင်ထံကိုတရားဝင်လျှောက်ထားရမှာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးတဲ့နေမည်တွေမှာသာစောင့်ကြည့်ရမှာဖြစ်ပါတယ်ရွေးကောက်ပွဲအပြီးမှာရွေးကောက်ပွဲဆိုင်ရာအစီရင်ခံစာတွေကိုတက်တည်နေတဲ့ကောရွေးကောက်ပွဲကော်မရှင်တီထံကိုတင်ပြရမှာဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မဲယုံတွင်မှတ်တမ်းရယူခွင့်ကိုတစ်ဖက်ကပိတ်ပင်ထားတာကြောင့်တက်တည်ရရှိဖို့အခက်အခဲတွေကြုံလာမဲ့အပေါ်မှာရွေးကောက်ပွဲစောင့်ကြည့်သူတို့ကစိုးရိမ်မကင်းဖြစ်နေကြပါတယ်ရှင်